Welcome to the Voice of America in Burmese.
ကျေးဇူးတော်တရရှိများမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါတယ်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ9ရက်တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာတပြိုင်တည်းထုတ်လွှင့်နေတာဖြစ်ပါတယ်မနက်6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်မယ့်အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကျွန်တော်ညဉ့်ညဉ့်ရေးကဆောင်ရွက်တော်မှာပါခင်ဗျာ
လာမယ့် American ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေရဲ့အာရုံစိုက်မှုရဖို့နှစ်ဖက်ပါတီရွေးကောက်ပွဲစည်းရုံးရေးအဖွဲ့တွေကြိုးပမ်းနေကြပါတယ်။ Israel ကိုအကာအကွယ်ပေးဖို့ American စစ်လေရင်တွေအရှိအလဲပိုင်းဒေသကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံအထူးကိုယ်စားလှယ် Mr. တင့်ရှီကျွန်းဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာအောက်ကုလရှင်းရည်ကတွေ့ဆုံခဲ့ပါတယ်။
အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်အရှေ့မြောက်တိုင်းစစ်ထနာချုပ်လက်လွတ်လိုက်ရပြီးစစ်ကောင်စီအခြေအနေပေါ်သုံးသက်ချက်တခါတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းမှာရေလွှမ်းမှုမှုကြောင့်မိုးစွားဆိုင်ခွင်တွေပျက်စီးရတဲ့အကြောင်းသတင်းပေးပို့ချက်ထိုင်းမြန်မာနယ်စပ်ကရှစ်လေးလုံးထိမှန်လှုပ်ရှားမှုတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခရမ်မြမအရေးသုံးသက်ချက်မှာလူမျိုးစုမဟာမိတ်တီထောင်ရေးအကြောင်းဆွေးနွေးထားပါတယ်ဒါ့အပြင်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုလည်းထုတ်လွှင့်ပေးပါမယ်ရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ခင်ဗျာ
November American သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ Democratic Party က Kamala Harris နဲ့ Republican Party က Donald Trump တို့နှစ်ဦးဟာလာမယ့် September လတည်းမှာစကားစစ်ထိုးပွဲ၃ချိန်ပြုလုပ်လိုတယ်လို့သမ္မတဟောင်း Trump ကပြောပါတယ် September 4ရက်နေ့မှာ Fox သတင်းဌာနဆယ်ရက်နေမှာ ABC နဲ့နောက်ဆုံး September 25ရက်မှာ NBC သတင်းဌာနတွေမှာစကားစစ်ထိုးကြဖို့ဖြစ်ပါတယ်။ဆယ်ရက်နေ့ ABC သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲကိုတော့နှစ်ဖက်လုံးကသဘောတူပါတယ်။ဒါပေမဲ့၄ရက်နေ့ Fox သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲအတွက်တော့ဒုသမ္မတ Kamala Harris ကသဘောမတူသေးပါဘူး။ပြီးခဲ့တဲ့လ CNN မှာပြုလုပ်တဲ့သမ္မတဟောင်း Donald Trump နဲ့စကားစစ်ထိုးပွဲမှာ Democratic Party ကသမ္မတ Joe Biden အခြေအနေမကောင်းတဲ့အတွက်ရွေးကောက်ပွဲမဝင်တော့ဘဲဒုသမ္မတ Kamala Harris ကိုဝန်ပြိုင်မှုရွေးချယ်ခဲ့တဲ့နောက် Kamala Harris ကအချိန်မဆိုင်ပဲ Trump ကိုထိုးနှက်တိုက်ခိုက်ခဲ့တာပါ။ဒီမှာဟာ California ပြည်နယ်မှာအဆိုအရှိန်နေဖြစ်ကာလတာရှိတောင်းဝန်ထမ်းဆောင်ခဲ့တဲ့ညာဆွေသားတွေကိုယုံတင်ခဲ့တယ်လို့ဗိုလ်ထုနဲ့မဲဆွယ်ပွဲမှာပြောပါရယ်။ Republican Party ကဒုသမ္မတလောင်းဖြစ် Trump ရွေးချယ်ထားသူ JD Vance ကတော့ Kamala Harris ဟာ Democratic Party သမ္မတလောင်းအမည်တန်တွင်းခံရတာ၁၈ရက်ကြာသွားချိန်အထိသတင်းမီဒီယာတွေမှာဘာမှမပြောသေးတဲ့အတွက်ဝေဖန်ခဲ့တာဖြစ်ပါရယ်။အီရန်နဲ့အီရန်ကထောက်ပံ့မှုပေးနေတဲ့အဖွဲ့တွေဘက်ကတိုက်ခိုက်လာနိုင်ခြင်းရှိနေတဲ့အတွက်အကူအညီပေးဖို့ American စစ်လေယာဉ်တွေအရှေ့လယ်ပိုင်းဒေသကိုရောက်နေပါပြီ။အရှေ့လယ်ပိုင်းဒေသက American တပ်ဖွဲ့တွေကိုကုတ်ခဲ့တဲ့လယ်ပိုင်းစစ်ဌာနချုပ်ကတော့ဩဂုတ်လ10ရက်နေ့မှာ F-22 တိုက်လေယာဉ်အုပ်စုတွေရောက်လာကြောင်းသတင်းထုတ်ပြန်ခဲ့ပြီးဖြတ်တိုက်လေယာဉ်တွေရဲ့ပုံကိုလူမှုမီဒီယာတွေမှာပြသခဲ့ပါတယ်။ဒါဟာအီရန်ဒါမှမဟုတ်အီရန်ရဲ့အဖွဲ့တွေဒေသရင်းအရှိန်မြင့်လာနိုင်တာကိုဖြေလျှော့ဖို့အတွက်American တပ်ဖွဲ့ရဲ့အနေထားပြောင်းလဲမှုဒစိတ်ဘန်းကိုပြသတာလို့လည်းဖော်ပြပါတယ်။ American Pentagon စစ်ဌာနချုပ်ပြောခွင့်ရ Sabrina Singh ကတော့ဒါဟာဘေးရုံမှာမကြာသေးခင်က Hezbollah တပ်မှုကို Israel ကတုတ်တင်ခဲ့တာနဲ့တဟီရမ်မှာ Hamas နိုင်ငံရေးခေါင်းဆောင်တည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေအတွက်ဂျက်တုံပြန်မဆိုးရင်တော့ဂျက်တိုင်နေတွေပို့ထားတယ်လို့ပြောပါတယ်။ Iran ကရော Hezbollah တွေကပါဒီကိစ္စ Israel ကိုလက်တုံပြန်မယ်လို့ကြုံဝါထားတာပါ။ Israel ကလည်းအသက်ခံထားတဲ့ Hamas ခေါင်းဆောင်ရာယာရှမ်ဝါကိုတုတ်တယ်မယ်လို့ကြေညာပါတယ်။ပြောခွင့်ရဆင်းကတော့အခုလို Israel ကာကွယ်ရေးအတွက်လိုအပ်တယ်လို့ American အသင့်ပြင်ထားပေမဲ့ဒေသရင်းတင်းမာမှုတွေထပ်တိုးမလာအောင်တားဆီးဖို့တော့ရည်ရွယ်ထားတယ်လို့ပြောပါတယ်။ Russia နဲ့ Ukraine တပ်တွေဟာ Russia ဘိုင်း Kursk ဒေသမှာတတိယမြောက်နေ့ဖြစ်ဆက်တိုက်ခိုက်နေသေးပဲလို့ Russia ကာကွယ်ရေးဝန်ကြီးဌာနကစက်တပရီနေမှာသတင်းထုတ်ပြန်ပါတယ်။ဒါဟာ Ukraine ကို Russia ဝင်ရောက်ချူးကျော်တိုက်ခိုက်တာနှစ်နှစ်ခွဲတန်လာကာလအတွင်းယူကရိန်းတပ်တွေရုရှားပိုင်နယ်တွင်အကြီးအမားဆုံးဝင်ရောက်တိုက်ခိုက်မှုတစ်ခုလို့လည်းရုရှားကပြောပါတယ်။ဒါပေမဲ့ယူကရိန်းတပ်တွေရုရှားအနောက်တောင်ဘက်ကကတ်စ်ဒေသအတွင်းပိုင်းမဝင်နိုင်အောင်တော့ရုရှားစစ်တပ်နဲ့နေကြားဆောင်တပ်တွေတားနိုင်တယ်လို့လည်းရုရှားကာကွယ်ဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောပါတယ်။ယူကရိန်းမှာဆမ်မီဒေသကနေကတ်စ်ပိုင်နယ်ထဲဝင်ရောက်လာတဲ့ယူကရိန်းတပ်ဖွဲ့ငယ်လေးတွေကိုတိုက်ထုတ်ခဲ့တယ်လို့လည်းပြောပါတယ်။ရုရှားယူကရိန်းစစ်ပွဲကိုအနီးကစောင့်ကြည့်ဆန်းစစ်နေတဲ့ Washington ချင်းဆက်စီးရီလီလာတဲ့ဌာနကတော့ယူကရိန်းတပ်တွေဟာရုရှားပိုင်နယ်ထဲ10ကီလိုမီတာလောက်ထိဝင်ရောက်နိုင်ကြောင်းနဲ့အသေးစိတ်ကိုတော့အတိမပြုနိုင်သေးဘူးလို့ပြောပါတယ်။ ယူကရိန်းညာရှိတွေကတော့ cast data ရင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးဘာသာရင်းမှမထုတ်ပြန်ပါဘူး။ဒါပေမဲ့ရုရှားရဲ့ cast data အုပ်ချုပ်ရေးယာယီတာဝန်ခံကတော့ရန်သူယူကရိန်းတွေတက်လက်မှမမဝင်နိုင်ခဲ့ဘူးလို့ပြောပါတယ်။
ဒီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီတွင်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bean Juru, Damanhol Thaicom 6 Juru, Channel 123 တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်။
View American တိုင်းကအတောက်တာမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင့်ရှီချွန်းဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာအောက်ဂုလ၈ရက်နေ့ကတွေ့ဆုံပါတယ်။တရုတ်မြန်မာနယ်စပ်ဒေသတလွန်တိုက်ပွဲတွေမပြတ်ဖြစ်ပွားနေပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှုအခြေစိုက်ရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အပါအဝင်တပ်စခန်းအများအပြားကို MNDAA နဲ့ပူးပေါင်းတပ်တွေထိန်းချုပ်လိုက်တဲ့နောက်နယ်စပ်တချို့လက်နက်ဆက်ရုံတွေအတွက်ထောက်ပံ့ပေးနေသူတွေကိုစုံစမ်းဖော်ထုတ်ရမယ်လို့စစ်ကောင်စီအကြီးအကဲကပြောကြားခဲ့တာပါဒီနောက်တရုတ်ထူးကိုယ်စားလှယ်နဲ့ပထမဆုံးချိန်ပြန်လည်ပြီးတွေ့ဆုံလာလည်းဖြစ်ပါတယ်စစ်ကောင်စီကတော့တရုတ်တန်တမန်နဲ့နယ်စပ်ဒေသတည်ငြိမ်ရေးအွန်လိုင်းငွေလိမ်ကိုင်းနဲ့တရားဝင်လုပ်ငန်းနှိမ်ရေးတွေကိုဆွေးနွေးတဲ့အပြင်ရွေးကောက်ပွဲအတွက်ချိုးတင်ဆောင်ရွက်မှုတွေကိုဆွေးနွေးတယ်လို့သတင်းထုတ်ပြန်ပါတယ်မစ္စတာတင့်ရှီကျွမ်းရဲ့အခုတစ်ခေါက်မြန်မာခီးစဉ်ကဆက်ထမပြောက်ဖြစ်ပါတယ်သူဟာ2022မှာပထမချိန်လာခဲ့တယ်လို့မနေ့ကမတ်လ July နဲ့ September လတွေမှာလည်းလာခဲ့ပါလားဒီနှစ်ထဲမှာတော့သူဟာရှမ်းပြည်နယ်မြောက်ပိုင်းမှာမြင်းတော်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရဲ့ဒုတိယပိုင်းမစတင်ရင်ဇွန်လ6ရက်နေ့ကပြင်စမအကြိမ်ဖြစ်တဲ့နေပြည်တော်ကိုလာရောက်ခဲ့တာလည်းဖြစ်ပါတယ်ဝန်ကြီးချုပ်ရှိခ်ဟာစီနာနှုတ်ထွက်သွားခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုချက်တပရီနေမှာပြန်ရောက်လာတဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်မိုဟာမက်ယူနက်ဆာဂျာဖြတ်အဆွေအကိုဦးဆောင်တော်မှာဖြစ်ပါတယ်ပါရီကနေပြန်လာတဲ့မစ္စတာယူနက်ကိုဘင်္ဂလားဒေ့ရှ်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝါကာဥစမန်နဲ့စစ်ပက်အကြီးနှန်းအရာရှိတွေကဓာကာနိုင်ငံတကာလေးစိတ်မှာကြိုဆိုပါတယ်။သူဟာဂျက်ဇဘရင်းနဲ့ပြန်ရောက်ပြီးမကြခင်မှာပဲဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကိုဦးဆောင်ဖို့အတွက်သမရမိုဟာမက်ရှာဟာဘူရင်ရှေ့မြောက်မှာကျန်းစစ်တပ်တစ်ဆာချိန်ဆခဲ့တာဖြစ်ပြီးသမရကမစ္စတာယူနက်ဆာသူ့ရဲ့အကြံပေးတာဝန်ခံဖြစ်ကြောင်းကြေညာပါတယ်။ဂျီယာရူဟာဝန်ကြီးချုပ်ယာဒူးနဲ့တူညီတဲ့ယာဒူးဖြစ်ပါတယ်။စစ်တပ်ရဲ့သဘောတူခံမှုခံရတဲ့မစ္စတာယူနက်ကဒီကနေ့ဟာဘင်္ဂလားဒေ့ရှ်အတွက်ဒုတိယအကြိမ်လွှတ်လိုက်ရတဲ့ကြီးမြတ်တဲ့နေ့ဖြစ်တယ်လို့သတင်းတောက်တွေကိုပြောပါတယ်။နိုင်ငံတော်ဆန္ဒပြမှုတွေကလည်းကာလကြာရှည်နိုင်ငံကိုအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာနှုတ်ထွက်ခဲ့ရတာလည်းဖြစ်ပါတယ်။ဆန္ဒပြမှုတွေအတွင်းလူပေါင်း300ကျော်တေဆုံးခဲ့ရတာဖြစ်ပြီးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူမယ်လို့စစ်တပ်အကြီးအကဲကဗုဒ္ဓဖူးနေမှာပြောပါတယ်။မစ္စတာယူနက်စ်အနေနဲ့နိုင်ငံတွင်တည်ငြိမ်အေးချမ်းမှုပြန်ပြီးရအောင်လဲလုပ်ရမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Move Forward Party ကိုထိုင်းဆိုရကဖျက်သိမ်းလိုက်တာအတွက်ကုလသမဂ္ဂကအထူးစိတ်အနှောက်အယှက်ဖြစ်ရကြောင်းနဲ့ဒါဟာအခြေခံလွတ်လပ်မှုရပိုင်ခွင့်ကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့ပြောပါတယ်။ထိုင်းဖွဲ့စည်းပုံခြေကံဥပဒေတရားရုံးကဗိုလ်တော်ဘူးနေမှာ Move Forward Party ကိုဖျက်သိမ်းဖို့တညီတညွတ်ချင်းမဲပေးဆုံးဖြတ်ခဲ့တာပါဒီမိုကရေစီလှုပ်ရှားမှုတွေကိုဦးဆောင်နေတဲ့အများကြီးညိုလေးစားတဲ့ပါတီခေါင်းဆောင် Peter Lamptonat နဲ့တခြားထိပ်တန်းခေါင်းဆောင်တွေကိုရွေးကောက်ပွဲပါဝင်ခွင့်ဆင့်တင့်တာပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာလက်လက်စွာပြောဆိုစုစည်းခွင့်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ထိုင်းနိုင်ငံရေးလောကနဲ့လူမှုရေးရာတွေမှာပါဝင်ဖို့အတွက်လူမှုအခွင့်အရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂမဟာမင်းကြီးဘောဂတ်တ်ကပြောပါတယ်။ဒါအပြင်ထိုင်းအစိုးရအနေနဲ့အလုံးပါဝင်ပြီးခိုင်မာတဲ့ဒီမိုကရေစီလမ်းကိုရှောက်လှမ်းဖို့အတွက်လွတ်လပ်စွာပြောဆိုနိုင်ခွင့်ကိုလေးစားဖို့အတွက်နဲ့တောင်ဝင်းမိသားစုပေါ်ဝေဖန်တာတွေကိုဥပဒေတွေနဲ့ဖိနှိပ်ဟန်တားမှုတွေရပ်ဆိုင်းဖို့လည်းတောင်းဆိုလိုက်ပါတယ်။ Move Forward Party ဟာမေလရွေးကောက်ပွဲမှာထိုင်းနိုင်ငံသားအများစုရဲ့ထောက်ခံမှုကိုရခဲ့တဲ့ပါတီဖြစ်ပေမဲ့ရှေးရိုးဆွဲနိုင်ငံရေးသမားတွေရဲ့ဆန့်ကျင်မှုကြောင့်အစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရတာပ
ါ။ဒေါက်တာမနဲ့ထိတ်တန်းသတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ။အခုတော့စီးရဲသုံးသက်ချက်တစ်ပုဒ်နဲ့ဆက်ပါမယ်။ရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးလိုက်ရတာဟာမြန်မာစစ်တပ်အတွက်တိုက်ခိုက်လို့စိတ် ရော့ချာလာတာနဲ့အင်အားချိနေလာတာကိုပြနေတယ်လို့ American ပြည်ထောင်စုညဉ့်ဉေးအင်စတီကျူကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကသုံးသပ်လိုက်ပါတယ်စစ်တပ်ဟာကိုကန့်ဒေသကိုမြေပြင်ထိုးစစ်နဲ့ပြန်သိမ်းမှုအခြေအနေမရှိနိုင်တော့တဲ့အတွက်လေကြောင်းတိုက်ခိုက်မှုတွေတိုးလာနိုင်တယ်လို့လည်း AFP သတင်းဌာနကိုပြောပါတယ်လာရှိုးကို MNDA ကိုကန့်တပ်ဖွဲ့ကထိန်းချုပ်လိုက်တာကတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေလှူရှားမှုတွေပုံမှန်လဲရိုက်ခတ်နိုင်တယ်လို့သူကမြင်ပါတယ်။ Jason Tower ရဲ့သုံးသပ်ချက်တချို့ကို Matt Ethan's နဲ့ကိုသိန်းထိုက်ဦးတို့ကပြောပြမှာဖြစ်ပါတယ်ခင
်ဗျာ။ The last 33 days of fighting have shown us that.
ဒီကနေ့နေဆုံး33ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုကြည့်ရင်ဆိုရင်စစ်ကောင်စီရှင်းမြောက်တိုင်းစစ်တပ်နာချုပ်ဒီလောက်လွယ်လွယ်ကူကူကျသွားခဲ့တာကရှင်းရှင်းလင်းလင်းတွေ့ရမယ်လို့ကျွန်တော်ထင်ပါတယ်။ဒီချဆုံးမှုတွေကတခြားတော်လန်နေတဲ့ဖွဲ့စည်းတွေကိုလည်းတနည်းနည်းနဲ့ချက်ပေးလိုက်တယ်လို့ဖြစ်ပါလိမ့်မယ်။မြန်မာစစ်တပ်ကပြုတ်ပြတ်ဖို့တိတ်လွယ်နေတဲ့ဖွဲ့စည်းတခုဖြစ်နေပြီးစစ်တပ်ကိုပြန်ပြီးတော့တက်ကြွအောင်အားကောင်းလို့ဖို့ကြိုးစားတာတွေကမောင်ပြင်းတော့ဆိုတာရှင်းနေပါလေ။အတင်းကျစစ်သားစုသောင်းနာတွေကထိရောက်မှုမရှိဘူးဆိုတာကိုပြနေပါလေ။စစ်ပြင်းပြင်းမှာအများပြားလည်းနဲ့ချက်လာတွေကိုတွေ့နေရပြီးတော့မြေပြင်မှာခုခံနိုင်တဲ့အခြေအနေကတိတ်ကိုအားနည်းနေတာမြင်ရပါလိမ့်မယ်။
I think where you're likely to see the MMDAA and its allies head next.
MMDAA ကိုကန်တပ်ဖွဲ့တွေနဲ့ဘူပေါင်းတပ်ဖွဲ့တွေကမင်္ဂလီဘက်ကိုဆင်းလာတာမျိုးနောက်ထပ်နယ်မြေတွေတစ်ခုပြီးတစ်ခုသိမ်းတာမျိုးကိုတွေ့လာရမယ်ပုံရှိနေပါတယ်။တရုတ်နိုင်ငံကတော့စစ်တပ်အနေနဲ့စပောင်းဝိုင်းပေါ်မှာဆွေးနွေးတာကိုမြင်ကျင်းနေပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒီမှာမှုတွေရှော့ချပြီးစစ်ဆက်ဆွေးနွေးတာမျိုးကိုဖြစ်စေကျင်းနေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတောင်းညင်းဆိုထားပါတယ်။ဒီတော့တပိုင်းမှာမကြုံဘူးလောက်အင်အားချင်းနေပြီဖြစ်တဲ့စစ်တပ်နဲ့ပတ်သက်လို့ဘယ်လိုဆက်ကင်တွင်မလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေပေါ်မှာမှုတီးလာပါလေ
If the Myanmar military wants to have any hope of reclaiming the Kokang territory reclaiming that strategic
area တကယ်လို့ဒီမှာစစ်တပ်ကကိုကန့်ဒေသနယ်မြေတွေကိုပြန်သိမ်းဖို့မျှော်လင့်နေတရုတ်နိုင်ငံနဲ့ဆက်မှာပြူအားချတဲ့နယ်မြေတွေကိုပြန်ထိန်းချုပ်ခြင်းနဲ့ဆိုရင်ပထမဆုံးစဉ်းစားရမှာကသူတို့မှာအရှိမရောတဲ့စစ်တပ်နာချုပ်မရှိတော့ဘူးမာဗျူအားရရေးပါတဲ့အင်အားတွေကိုမဖို့နိုင်တော့ဘူးဒါစစ်တပ်အတွဲကြီးကျယ်ပြဿနာပါမြေပြင်မှာပြန်ပြီးတော့ထိုးစစ်ဆင်နိုင်တဲ့အရေးအမြင့်နဲ့တိုက်ခိုက်အင်အားတွေမရှိတော့ပါဘူးဆူလိုရာကဒီလိုပြန်ပြီးထိန်းနိုင်မှုအတွဲလေကြောင်းကနေဖြက်စီးတိုက်ခိုက်တဲ့ထိုးစစ်တွေကိုပို့ပြီးတော့သုံးလာနိုင်ပါတယ်ကိုကန့်ဒေသကိုမြေပြင်ကနေပြန်ဝင်မှုဆိုတာကစစ်ကောင်စီတပ်တွေအတွက်မဖြစ်နိုင်တော့တဲ့အခြေအနေပါ
American ပြည်အောင်စုငင်းကျင်း Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ရဲ့သုံးသပ်ချက်တချို့ပါ။အင်ဒီချင်းတရုတ်နိုင်ငံကတော့စစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစီးဆက်ညှိနှိုင်းမှုတွေလုပ်ဖို့တွန်းအားပေးနေပေမဲ့စစ်ကောင်စီပေါ်မှာအားမလိုအားမရဖြစ်လာပုံရတာတွေကိုတွေ့ရတယ်ဆိုပြီး Jason Tower ကသုံးသပ်ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတော့သူတို့ကိုတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကိုပြည်ပနိုင်ငံတချို့ကကူညီထောက်ပံ့နေတယ်ဆိုပြီးမကြာခင်တုန်းကဆွေးပြောဆိုခဲ့ပါလေ။ဘယ်နိုင်ငံတွေကအကူအညီထောက်ပံ့နေတယ်ဆိုတာကိုတော့တိတိကျကျပြောဆိုတာမရှိပါဘူး။လေလာသူတွေကတော့မြန်မာစစ်ကောင်စီအပေါ်မှာနိုင်ငံရေးစစ်ရေးစီးပွားရေးဘက်ပေါင်းစုံကဖိအားပေးမှုတွေတိုးလာနေတယ်လို့မြင်ပါလေ။ဒီလိုအချိန်တွေမှာစစ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပမယ်ဆိုရင်တော့ဘယ်လိုတုံ့ပြန်မှုတွေရှိနိုင်ပါမလဲ။ Jason Tower ကအခုလိုဆက်ပြောပါလေ။
You know whether or not the Myanmar military is actually able to
Myanmar စစ်တပ်အနေနဲ့ရွေးကောက်ပွဲကိုမှန်တကယ်ကျင်းပနိုင်တဲ့အခြေအနေရှိပါမလားဒါအကြီးအကျယ်မေးခွန်းထုတ်ရပါလိမ့်မယ်ရှင်းလင်းတာတစ်ခုကတော့ကျင်းပမဲ့ရွေးကောက်ပွဲကတည်ဝင်မှုမရှိဘူးတိုင်းသားလက်နက်ကိုင်အဖွဲ့စီရောမြန်မာပြည်သူတွေကပါဒီရွေးကောက်ပွဲရလဒ်ကိုလက်ခံမှာမဟုတ်ပါဘူးဒီတော့တရုတ်နိုင်ငံကတော့ဆက်ပြီးတော့ဖိအားပေးပါလိမ့်မယ်ဒီလိုဖိအားပေးမှုတွေကစစ်ကောင်စီနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့အားမလို့အားမရမကြေမနက်ဖြစ်လာတာတွေကိုလည်းကြီးညွှန်းပါလေစစ်ကောင်စီကျင်းပမဲ့ဘလို့မှလွတ်လပ်မှုမရှိတဲ့ရွေးကောက်ပွဲကလည်းလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကျပ်တဲတွေအတွက်အပြည့်မဖြစ်နိုင်ပါဘူ
း The picture has really changed tremendously on the battlefield and this is going to have implications
for the မြန်မာနေရတဲ့မြင်ကွင်းတွေဟာအကြီးအကျယ်ပြောင်းလဲသွားပါပြီဒါကတိုက်ပြည်တော်ဝင်တခြားနေရာတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါလေကချင်ဒေသပေါ်မှာလည်းတက်ရောက်မှုတွေရှိလာတဲ့ကချင်တပ်ဖွဲ့တွေကလည်းတခြားမျိုးတွေလွတ်မြောက်ရေးအတွက်ထပ်ပြီးတော့တိုက်ခိုက်လာနေပါလေ။ရှမ်းပြည်အစီပိုင်းမှာရက်ခတ်မှုတွေရှိလာတဲ့ရခိုင်ပြည်နယ်နဲ့တခြားဒေသကတိုင်းဒေသလေးတွေကဖွဲ့စည်းတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါလေ။အဓိကစစ်တိုင်းကြီးတစ်ခုကြာဆုံးသွားပြီဖြစ်တဲ့အတွက်စစ်ကောင်စီတပ်တွေကတိုက်ခိုက်ရေးစိတ်ဓာတ်တွေဒီလောက်ကြာဆင်းနေတယ်ဆိုတော့တော်လိုင်းရေးဖွဲ့စည်းတွေကသိပြီးတော့ပို့ပြီးတော့အားတက်လာနေပါလေ။
American ပြည်အောင်စုငင်းကျင်း Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ရဲ့မြန်မာရေးသုံးသပ်ချက်တွေကိုဦးသိန်းထိုက်ဦးကကောက်နှုတ်ပြီးတော့တင်ပြခဲ့တာဖြစ်ပါလိမ့်ရှင်
ကိုသိန်းထိုင်ဦးနဲ့မတန်စင်ပြောပြသွားတော့ပါဗျာအခုတော့ရခိုင်ပြည်ကခြေနေဘက်ကြည့်အောင်ပါဗျတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်လယ်သမားအတော်များများဟာဒီနေ့စပွားစိုက်ပျိုးရာရာသီမှာသူတို့ရဲ့လက်ရေကတချို့တဝက်လောက်ကိုပဲစိုက်ပျိုးနိုင်ခဲ့ကြပါတယ်ဒီအချိန်မှာပဲကြောက်တော်မြဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာဒီလာဆန်းပိုင်းရေကြီးရေရှမ်းတာကြောင့်စပွားစိုက်ခင်းတွေပျက်စီးတာတွေလည်းရှိခဲ့ပါတယ်ဒီအချိန်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါဦးခင်ဗျာ
ရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းကိုအဓိကထားလုပ်ကံကြတဲ့ရခိုင်ပြည်နယ်မှာမိုးစဘာစိုက်ပျိုးလယ်ဧက12သိန်းဝန်းကျင်အထိရှိပေမဲ့ဒီနေ့မှာတော့စစ်ကောင်စီနဲ့အရက်ခတ်တပ်တော် AA ချတိုက်ပွဲတွေကြောင့်လယ်ဧက6သိန်းဝန်းကျင်လောက်ပဲစိုက်ပျိုးနိုင်တယ်လို့လယ်သမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါအပြင်ဒီဩဂုတ်လအစောပိုင်းမှာပဲကြောက်တော်မြောက်ဦးမင်းပြမြေပုံနဲ့ပောက်တော်မြို့နယ်တွေမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုတွေရှိခဲ့တာကြောင့်စပားဆိုင်ထားတဲ့လက်ဧကတိမ့်နေချီရေမြုပ်ပျက်စီးသွားတယ်လို့ဒညဝရီလယ်သမားအဖွဲ့ပြောခွင့်ရဦးမောင်သိန်းလှကပြောပါတယ်
တခိုက်တပြေနေလို့ရဲ့အနေထားနဲ့ပြောရမယ်ဆိုလို့ရှိရင်တခိုက်တပြေနေလို့မှာကကျွန်တော်တို့ကစေသိန်းနဲ့စနေသိန်းကြားလောက်ရှိတယ်လို့သိရပါတယ်။အဲဒီလိုအရှင်နဲ့ထားမှာကျွန်တော်တို့ဒီနေ့မှဆိုလို့ချင်းရင်အလွန်အကျဉ်ဆုံးစိုက်ပျိုးနိုင်တယ်ဆိုမှပဲကျွန်တော်အားဖြင့်6သိန်းကြားလောက်ပဲမှတ်ပါတယ်။အဲဒီလောက်ဆိုင်နေတဲ့အခါမှာကျွန်တော်တို့ဒီအော်လာနဲ့အော်လာဆန်ပိုင်းမှာဟိုသေးဆန်ကြာယူလိုက်တဲ့အတွက်တခါအခုဆိုလို့ရှိရင်စိုက်ထားစိတ်ကြီးခါကြသဘောဒီနေ့ပြီးတော့ PSG ကြီးတဲ့ဒီခိုက်တဲ့တော်တော်များများဆုံးထုတ်ပါ။ဆုံးရှုံးနေတဲ့အခါဧကတော်တော်များများကလောက်ကြတော့လဲဆိုရင်တော့ဥပါတော့ကျွန်တော်ဇင်းအစိမ်းနဲ့အစိမ်းဆိုတော့အပွင့်ရှိတဲ့ဆက်ကင်ကတာဝန်ရှိအပွင့်ရှိတဲ့ဆက်ကင်ကမထွက်လာတဲ့အတွက်ဆက်မရှိရရပြောမယ်ဆိုလို့ရှိရင်အနည်းဆုံးသိရှိကြစီနေလို့တော့ခက်ဆန်ရပါ
ကျောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်တွေမှာလက်ဧကအများဆုံးပျက်စီးသွားတယ်လို့လည်းသူကပြောပါတယ်။မြောက်ဦးမြို့နယ်အောက်တကန်ချေးရွာကလက်သမားတူဖြစ်တဲ့ဦးမောင်ကျော်ဝင်းကတော့သူ့လက်ဧကတွေပျက်စီးသွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ကျွန်တော်ကတော့အလုံးအကုန်လုံးပိုင်ဆိုင်မှုတော့ဆင်းသွားဧကရှိပါတယ်။ဆင်းသွားဧကရှိတဲ့နေရာမှာအခုကကျွန်တော်တို့စီစီတဲ့တာနဲ့လောက်ပြီးဟိုမြေစီတမ်းမြို့သားဇေးတဲတာနဲ့ကျွန်တော်တို့ကဒီရှိတ်ဧကားလောက်ပဲဆင်းကောင်းဧကားမှာရှိတ်ဧကားလောက်ပဲလုပ်ပါတယ်ရှိတ်ဧကားလောက်လုပ်တာရှိတ်ဧကားလောက်လုပ်တာတည်းမှာလင်းဧကားလောက်ရေမြုပ်တော့တယ်အဲ့ဒါကပြန်လို့ပေါ်လာတဲ့အခါနေဧကားကအကုန်လုံးပြည့်စည်သွားပါတယ်အဲ့ဧကားလောက်တော့ပြန်လို့တော့ထောင်လာတယ်ခင်ဗျာပြန်လို့ရှင်းတော့တယ်
ရှိခိုင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေသလိုလေယာဉ်လုပ်ငန်းတွေမှာအသုံးပြုရတဲ့ဆက်စီတွေနဲ့ဓာတ်မြေဩဇာဈေးတွေဟာလည်းအဆမတန်မြင့်တက်နေပါတယ်။ဒါကြောင့်တောင်သူလယ်သမားတွေအနေနဲ့လေယာဉ်လုပ်ငန်းတွေဆက်လုပ်ဖို့အခက်အခဲရှိကြပါတယ်။ဒီကြားထဲမှာခက်ခက်ခဲခဲရှာဖွေစိုက်ပျိုးထားတဲ့စပားကင်းတွေထပ်မံပျက်စီးသွားတော့လယ်သမားတွေအတွက်အတော်အခက်ကြုံရတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်။လယ်သမားတွေအတွက်တော့ကျောင်းကျွန်တော်တို့နေရာတည်ကြရင်တော့ဒီငမ်းမွဲခေါင်းပေါ်မှုဖြိတ်ပေါ်နေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နေရာမှာကအကုန်စင်းတော့အကုန်တက်နေတယ်။လေသမားတွေကလေကိုအပြည့်အဝမလုံနိုင်ဘူး။အဲ့ဒီဒေးဝမလုံနိုင်တဲ့နေရာမှာမိုးကထက်ကြည့်ပြန်တော့ကျွန်တော်တို့လှုပ်ထားတဲ့တမိုးတဝဲလောက်လှုပ်ထားတဲ့လေသမားတွေကအကုန်လုံးပြည့်စည်သွားတယ်ဆိုတော့သူတို့ပြန်လေပြီးတော့အဲ့ဒီဟိုပြည့်စည်သွားတဲ့နေရာကိုလေပြန်လို့လုံနိုင်တဲ့အခြေအနေကမရှိတော့ဘူးဆရာ။ဘာဖြစ်လို့လဲဆိုတော့ကုန်စင်းတွေကတက်တယ်နောက်ပြီးအလုတ်သမားဈေးကတက်တယ်ဒီအသိပဲပိတ်ထားလိုက်ရမယ်ဗျာ။ဒီအခက်ကြီးတော့နေသမားအတွက်အလွန်အခက်ကြီးရှိပါလေ
။လက်ရှိကာလဟာမိုးစဘာဆိုင်ရာသီလည်းဖြစ်နေပြီးပျက်စီးသွားတဲ့လေယာဉ်ကတွေကိုပြန်လည်ထွန်းရက်ဆိုက်ပြုမယ်ဆိုရင်အချိန်မှီသေးတယ်လို့တော့ဒညဝယ်ဒီလေသမားအဖွဲ့ပြောခွင့်ရဥမောင်တိန်ဟကပြောပါတယ်
။တို့ဆိုလို့ရှင်တာကဒီလိုအရှင်နေမျိုးမှာဒီလိုအရှင်နေတဲ့ကိုအခက်ကြီးဖြစ်နေတဲ့အချိန်မှာတို့အဖွဲ့အစည်းတွေပြောလို့ဆိုရင်ဘုံပလင်းတွေတက်နေတဲ့ပုံပေါ်တွေဒီလိုလားအတိုင်းအတာတဖို့ထင်ကိုဟိုအကူကြီးပြေးရင်တော့တဲ့ကတက်လာမှာအခုသိမယ်ဆိုရင်လည်းကျွန်တော်ပြီးတယ်ဒီကောလည်းကောင်းတယ်ပြီးတော့တက်တန်းတို့စဘာတွေကိုစိုက်နေဆိုလို့ချင်းရင်တော့ခလာလောက်ပြေးလို့ရတယ်ဒီအချိန်မျိုးမှာဒီအဖွဲ့အစည်းတွေကအကူကြီးပြေးပဲတို့တမန်ပြန်မဆိုင်ကလည်းမဆိုင်တက်ချိုင်နေမှာဒီနေ့တို့ချင်းနေလေဆိုလို့ချင်းပြဿနာတော့ပုံကြည့်တော့မှာပေါ့
မြန်မာနိုင်ငံမှာဇွန်လနောက်ပိုင်းကဆက်လို့မုတ်တုံမှုသဲထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်တိုင်းနယ်ပြည်နယ်၅ခုကရေဘေးတင့်သူ2သိန်းကျော်လောက်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကထုတ်ပြန်ထားပါတယ်ဒါအပြင်နိုင်ငံအနှံ့အပြားကရေဘေးအန္တရာယ်ကိုဆက်လက်စောင့်ကြည့်နေပြီးလိုအပ်လာပါကအရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေလှုပ်ဆောင်သွားဖို့ရှိတယ်လို့ WFP ကဆိုပါတယ်
မတင်ကြီးထိုက်ပြောပြခဲ့တာပါဗျာ။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြုနိုင်ပါတယ်ဗျာ။နောက်ပိုင်းမှာတော့ဥအောင်ခင်ရမြမအရေးသုံးသက်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားအကြောင်းကြည့်အောင်ပါဗျာ။ရှစ်လေးလုံးရေတော်ပုံနှစ်ပတ်လည်နေ့ကိုအထိမ်းမတ်မျိုးစုံနဲ့ပုံစံမျိုးမျိုးပြည်တွင်းပြည်ပမှာတက်ကြလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတယ်လို့ပဲထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာလည်းအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်။ထိုင်းမြန်မာနေဆက်ကနေမတ်အေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနေဆက်မှာတော့ရှစ်လေးလုံးရေးတော်ပုံအထိမ့်မှတ်ပွဲတွေကိုနေရာနှက်မှာကျင်းပခဲ့ပါတယ်။တက်ကြွလှုပ်ရှားသူတွေကပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြတာပါ။မဲဆောက်မြို့မှာတော့စာတင်ကျောင်းတွေမှာလည်းကျင်းပကြသလိုအစုအဖွဲ့လေးတွေနဲ့လည်းစုစည်းကျင်းပကြတာကိုတွေ့ရပါတယ်။88မျိုးဆက်တွေနဲ့စီရီယံဝန်ထမ်းတွေဦးဆောင်တဲ့ပွဲမှာတော့ဟော်ပြောပွဲ၊ကြပြားရွတ်ပွဲတော်လန်တချင်းများနဲ့ဖြောပြေပွဲတွေလည်းလုပ်ခဲ့ပါတယ6နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်ပွဲကိုတက်ရောက်ဖျော်ဖြေခဲ့တဲ့88မျိုးဆက်အစိုးရတူတူရဲ့ဖျော်ဖြေမှုဖြစ်ပါတယ်။ဒီပွဲကိုဥဆောင်ခဲ့တဲ့88မျိုးဆက်လည်းဖြစ်သမိုင်းသုတေသနဦးစီးဌာနကညွှန်ကြားရေးမှူးတာဝန်နဲ့စီရီယံလောက်လာတဲ့ဒေါက်တာထထပါကတော့အခုလိုပြောပြခဲ့ပါတယ်
။အဓိကတော့ကျမတို့ကကိုယ်တိုင်ရလဲ88ရဲ့မျိုးဆက်တွေဖြစ်တဲ့အပြင်အခုဒီမျိုးတော်လိုင်းရဲ့အထူးကျမစီးနေမနေနဲ့လဲပါဝင်လာခဲ့တယ်ပေါ့နော်အဲ့တော့ဒီ88ကလည်း36နှစ်ပြည့်သွားတာတောင်မှကျမတို့ကအခုချိန်ထိကျမတို့ကပို့ပို့ဆိုးလာရင်မငင်းကြမ်းတဲ့ဒီစစ်အာဏာရှင်စနစ်ကိုကျမတို့ဒီချိန်မှာတော့ကျမတို့အပိတ်နောက်ဆုံးတိုက်ပွဲအနေနဲ့တိုက်ချင်ပါတယ်အဲ့တော့ဟိုဒီမျိုးတော်လိုင်းကြီးကလည်း36လာခဲ့တဲ့အခါမှာအလူတွေပေါ့နော်ဒီပေါ်မှာအာယုံရောစိုက်မှုတွေလည်းကျော်နေသွားမှလေကျမတို့အင်တာနက်မှာဆိုးပါတယ်အဲ့တော့ကျမတို့ဒီအချိန်မှာတင်ကြီးညွတ်ထဲပေါ့အားလုံးတက်တက်ဟိုတက်ညီလက်ညီလောက်အောင်လို့ဆိုပြီးတော့ကျမတို့ကိုယ်တိုင်ကဒီဟာလေးကနေပြီးတော့ဒီရှစ်လေးလုံးအခမ်းအနားကနေပြီးတော့တက်လန့်နှိုးဆော်လိုက်တဲ့သဘောမှာအဲ့ဒီရွယ်ချက်နဲ့ကျမတို့လုပ်တာပါရှင
်ရှစ်လေးလုံးရေတော်မုံပွဲတွေကိုထိုင်းမြန်မာနယ်စပ်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနိုင်ငံရေးကျင်းသားများကုညီစောက်ရှောက်ရေးအဖွဲ့မြို့မြန်မာဖောင်ဒေးရှင်းနဲ့တက်ကြွလှုပ်ရှားသူအစုအဖွဲ့တွေကနေရာအနှံ့မှာကျင်းပပြုလုပ်ခဲ့ပါတယ်ရှင
်။မအေးမှာတင်ပြခဲ့တာပါဗျာ။အခုတော့နိုင်ငံတကာသတင်းဖိပုတ်ချက်တစ်ပုဒ်နဲ့ဆက်ပါမယ်။ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေကြောင့်ဩဂတ်စ်လ၁ရက်နေ့ကသမိုင်းဝင်အကျဉ်းသားလဲလှယ်ရေးလှုပ်ခဲ့ကြပြီးနောက်တစ်ပတ်မှာပဲပြန်လွတ်လာတဲ့ရုရှားနိုင်ငံရဲ့အကျဉ်းသားတချို့ဟာဂျာမနီနိုင်ငံကိုခိုလုံမှုရောက်လာကြပါတယ်။မာကတ်စ်ဟတ်ဟာတန်သတင်းဖိပုတ်ထားတာကိုမတ်မြတ်သစေအောင်ကပြောပြပေးပါမယ်ခင်ဗျာ။
ရုရှားနဲ့အနောက်နိုင်ငံတွေကြားတမိုင်းဝင်ကျင်းသားလေးလေးလှုပ်ခဲ့ပြီးတော့ပြန်ပြီးတော့လွတ်လာတဲ့ရုရှားအကျဉ်းသားတချို့ဂျာမနီနိုင်ငံမှာခိုလုံမှုရောက်လာပါတယ်။ရုရှားဖိနှိပ်မှုအောက်ကလွတ်မြောက်လာတဲ့သူတွေကိုဂျာမနီကလက်ခံပေးလို့ရှိပါတယ်။အရင်2022ခုနှစ်တုန်းကလည်းရုရှားပါလီမန်တိုက်ခန့်အနေကျင်းတဲ့ကတူဖြစ်တဲ့ Vitali Vova ဂျာမနီမှာခိုလုံခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးတော့ဆန့်ကျင်ပြောဆိုခဲ့တဲ့သူကိုရုရှားထောက်လန်းရေးတွေကဖမ်းဆီးဖို့ကြိုးစားတဲ့အချိန်မှာပဲသူကဂျာမနီကိုထွက်ပြေးခဲ့တာပ
ါ Люди демократических антивоенных убеждений
Moscow Saibidas Patrons နဲ့ Novosi Breklo ရုရှားမျိုးကြီးတွေမှာတောင်းဒီမိုကရေစီလိုလားသူတွေစစ်ကိုဆန့်ကျင်တဲ့သူတွေအများကြီးရှိပါတယ်စစ်ပွဲကိုပြောင်ပြောင်တင်းတင်းဆန့်ကျင်ဝေဖန်တာတားမြစ်ထားသလိုဝေဖန်တဲ့သူတွေအတွက်လည်းအရန်ကိုအန္တရာယ်များပါတယ
်ယူကရိန်းကိုကျူးကျော်စေစားခဲ့တဲ့အချိန်ကလေထောင်နှင်းချီတဲ့ရုရှားနိုင်ငံသားတချို့ကန့်ကွက်ဆန္ဒပြခဲ့ပေမယ့်ဒီလိုဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကဖိနှိပ်ဖြိုခွဲခဲ့ပါတယ်ဆန့်ကျင်ဆန္ဒပြခဲ့တဲ့သူတွေထဲရုရှားသရုပ်ဆောင်အန်ဂျာဒမီတိုဗာလည်းပါဝင်ပါတယ်သူ့အာဏာပိုင်တွေဖမ်းဆီးမိန်ထုတ်တဲ့အချိန်မှာသူကဂျာမနီကိုထွက်ပြေးလာတဲ့လမ်းခုလမ်းမှာရောက်နေတာပါ
စ
среди россиян, которые уехали, есть там много людей, которые
Рашама Шинире Дуриде, Путие Оза Шинва, Танира Часон Томаре, Лупнолине Дури Мьяджива, Таура Машинта Наймау, Течено Абьянлеви Пиламава, Тайме Тама Мимбьояи, Атаджире Дуриде Чуга, Юсвени Дабора Римабьян Найнзадибу, Дуру Ши Юсве Минига, Тамра Путин Курайн Чатан, Пубрио Пинтане. Рашама Пинемури Чан Трапила Дуриго, Джаманига Колунгве Пигебари, Агуле Раша Пинему Аукалумья Уларе Дуриго, Джаманига Лекампи Нидаба, Рашага Трапила Дуригаро, Рашане Намнанге Нуича Леши Дима Муриго, Сии Ки Титку Пи Шуменджа Бареши.
Мамья Тазиамабья, Фьюие Тау Джамане Сисенигу Насене Арабшибаре, Наубаймале Пасен Канари Тесепибу Шибаребья. Куро, Домино, Дозе Бьялине, Пандему, Джану Тарау Чияума. Люди мя чочаре, Ютуба Дуупчете, Лели Хевиш Хасуин, Домино Коре, Дозе Бьялине, Пандему не притаку Суэсаунара, Санган Нилау Шинибави. Бигере Дренпа Кун Байнгару, Вашинам Юромаши, Дизайне Дисау Чен Саньяригу Пьятаре, National Building Пьядайма, Тумае, Иама Шиманча Читкуго, Каунте Погебаре. Эрагару, Домино Пья, Тэнгу Пауэнэ Пьякуэгу Пандигэби Гва Саньэн Тэтлэ Дилэйда Пипаре. Мэсэн Эдэмсэ Трэн Саумагу Мэттэнгэ Тэгэ Дэмбя Таваре.
Яо Туэсэн Думино Пя Тэтэн Чонэ Тисау Таре Пьякуэ Хасуэн Шэмэнэ Дуэн Пьюча Кэвэмэ Сэйэ Чоча Ачэнью Тисау Кэя Баре. Домино Пьякуэдэ Тисауте Чоджаре Американ Нубиняшэн Лили Хевишка Вашиндамашире National Building Пьядайма Ди Нубиня Пьякуэгу Кэнчин Пьятакэра Пьипаре.
Тайнуэ Паре, Мона Лизабон Ияма Наянджи Паре. Нау, Лэбуху Маро Ияма Йекхуэнэ Пьянчэ Туаун Пандиму Пауэмьи Эригане Пауэнчэнгу Пьянтуа Биро Тача Сэвэн Забуэ Лэвшаму Тэяму Пунзамьюле Пабаре.
Тумаанине мьезон Домино Тисаму Апсе, Каба Санчин Тингере Луле Хевишка Пьобаре. Эра Гаро Домино Дуине Тисау Таре, Сэмида Амьен Мьозин Пьобаре.
Томса Томбине Томлема Амьен Тисау Кэраба, Чамару Юэша Лега Накуго, Наячо Томкая Биро, Мьозин Апобайма Нене Лукаму Пьобаре. Табеме Гангаун Томазонебе, Пьомачаан Тэнхана Нгэби, Каба Санчин Чо Кэраба.
Хевиш Тяутером Хопаву, Домино Джончинду Гоуга Куни Гебаре, Эридега Деугаро, Этен Неселине Юэ, Элекс Хаум Пьепи, Сенне Грега, Домино Пьягоди Дисауту Пьепаре.
And it's really exciting.
Нишине Билдин Пьярайма, Луяма Суро, Тейпи Сейлу Шаябаре, Чонору Симангинигу Чея Мелу, Лилига Дебалум Пьогераба. Аканга Чижива, Луван Тончиви Ладжамава, Таджауле Лили Пьогедлу Лукхе Джаваре.
Атан Насангане Юэ Хевеш Гаро, Тумайе Пандиму Рима, Жуба, Тенча, Саммуне Нубиня Тогу Бангса Таваре, Незингрега Вадана Багераре Пьепаре.
Чамайе Апу Парима, Доза Пьяре Шигеби, Чама Коне Юэ Яуто, Эди Доза Пьяре Го Силай. Нау, Донча Лайне Апьо Лукхе Рава. Напаймаро Амакан Домино Пьякодре Пани Чатуре Мья Пья Шинере Ютубогу Чама Яулара Пьепаре.
Тумайе Ютуб Чене Пьете Хевиш Пайхасуен Паутэ Литанчо Шипи Чишуму Чен Титатама Ши Билиан Шипаре. National Building ပြတာရဲ့ဥက္ကဋ္ဌအိုင်လင်းဖတ်ရှ်ကတော့
We are all about
ကျမတို့အားလုံးကပိုကောင်းတဲ့ကဘာတစ်ခုပုံစံဖို့တည်ဆောက်ရေးကိုအာရုံစိုက်ထားတာဖြစ်ပြီးလူတို့အနေနဲ့သူတို့အဝန်းချင်မှာအလားတူတည်ဆောက်ရေးကိုအားပေးလှုံ့ဆော်နေတာဖြစ်ပါတယ်ဒါကစူးစမ်းလို့စိတ်ဖြစ်ပါတယ်ဒါကြောင့်ဒိုမီနိုတွေနဲ့တည်ဆောက်တဲ့အချိန်မှာကိုယ့်ရဲ့ဖန်တီးမှုတည်ထွင်မှုသိပ္ပံသင်ချာနဲ့အနုပညာတို့ကိုအသုံးပြုကြတာဖြစ်ပါတယ်
အောင်မြင်သက်ဖွယ်ပြက်ကွက်တွေတိဆောက်မှုအပြင် Heavish ကကလေးတွေအတွက်ဆွေးနွေးပွဲတွေလည်းလုပ်ပါတယ်။ Domino ပရိသတ် Sara က Domino တွေကိုချိန်ပြီးမိသားစုလိုက်လည်းတိဆောက်ပါတယ်။ Domino ပြက်ကွက်ကြီးပြိုလဲတာကိုကြည့်ရတာစိတ်လုံရှားရတယ်လို့ပြောခဲ့တာပါ။နောက်ထပ်ပရိသတ်တို့ဖြစ်တဲ့ KT ကလည
်း
သူကတော့ Heavish Fight Domino ရဲ့အမခံပရိသတ်ဖြစ်ပါတယ်တဲ့။ဒါအပြင်အမျိုးသမီးဒိုမီနိုအနုပညာရှင်အကျော်မော်တဦးရဲ့ဖြစ်တည်မှုအကြောင်းကိုရိုက်ကူးထားတဲ့ Lily Topples the Wall ဆိုတဲ့မှတ်တမ်းရုပ်ရှင်ပြသတာမှုလည်းအစီအစဉ်ထဲမှာထည့်သွင်းထားပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချာနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VUE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရဆိုရင်တော့ VUE email လိပ်စာက burmese@vuenews.com ဖြစ်ပါတယ်ဗျာဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်ညာတော်တာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစားနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီကျမကြီးကဏ္ဍနဲ့တိုင်းသတင်းလွှာမတင်ဆက်မိမှာဥအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုစတင်တင်ဆက်ချင်ပါတယ်မျိုးဦးတော်လိုင်းရဲ့အောင်မြင်မှုဆက်နာရှင်စန့်ကျင်အင်အားစုတွေမာမိတ်ဖွဲ့နိုင်ရမယ့်အကြောင်းဥအောင်ခင်ကဒီတစ်ပတ်ရေးသားတင်ဆက်ထားပါတယ်ညာ
ဝေဥတော်လှန်ရေးရဲ့မဟာမိတ်စုဖွဲ့မှုသဘောတရားကို NUG ယာယီသမရဒူဝါလက်ရှိလကဇွန်လ17ရက်နေ့မှာကျင်းပတဲ့ NUG အစိုးရအဖွဲ့အစည်းအဝေးမှာရှင်းပြသွားပါတယ်။မဟာမိတ်နဲ့မိတ်ဖက်ဆိုတဲ့သဘောတရားကွာခြားပုံကိုပြောသွားပါတယ်။တူတော်တွေပေါင်းလုပ်ပြီးမတူတာတွေကိုခွဲလှုပ်ဆိုတာဟာမိတ်ဖက်အဆင့်ဖြစ်တယ်လို့ဆိုပါတယ်။ NUG နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိတ်ဖက်အဆင့်တဲ့သာလွန်နဲ့မဟာမိတ်အဆင့်ကိုရောက်ဖို့လိုပါတယ်တဲ့မဟာမိတ်မှာယုံကြည်မှုခိုင်မာသလိုပေါင်းစည်းလှုပ်ဆောင်မှုမှာလည်းကြစ်လက်တယ်လို့ဆိုပါတယ်မဟာမိတ်ဆက်ဆံရေးဟာအပေါင်းရသဘောမျိုးမဟုတ်ပဲနေဆိုင်ကျယ်ပြန့်စွာချိတ်ဆက်ထားတဲ့ဆက်ဆံရေးဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်လက်ရှိတော်လှန်ရေးကိုအရှိန်အဟုန်ပြစ်တင်နိုင်ဖို့အတွက်မဟာမိတ်ဆက်ဆံရေးကိုတည်ဆောက်ဖို့လိုပါတယ်တဲ့ဒီနေရာမှာအရေးအကြီးဆုံးကတစ်ဖက်နဲ့တစ်ဖက်ယုံကြည်လာဖို့ပါပဲလက်တွေ့လောက်ကရင်ယုံကြည်မှုကိုတည်ဆောက်နိုင်ပါတယ်အဖွဲ့အစည်းတိုင်းမှာမမျှော်လင့်တဲ့ရည်မှန်းချက်တွေရှိတာဟာနိုင်ငံရေးသဘာဝဖြစ်တာမို့မတူတဲ့နိုင်ငံရေးပန်းတိုင်တွေရှိတာကိုသတိချဖို့လိုပါတယ်တဲ့ဒါပေမဲ့ဆင့်အာဏာရှင်စနစ်ကိုအမြင့်ပြတ်ပြီးဖက်ဒရယ်နိုင်ငံတည်ဆောက်နိုင်ရေးကိုတော့အားလုံးကသဘောတူကြတယ်လို့ဆိုပါတယ်NLD အစိုးရလက်ထက်ကလည်းနိုင်ငံရေးအင်အားစုတွေအကြယုံကြည်မှုတည်ဆောက်ဖို့ခက်ခဲတာဖြစ်ပါလေ။ဥပမာကချင်းနဲ့ရှမ်းပြည်နယ်မှာစစ်တပ်ကတိုက်ခိုက်နေတဲ့ NLD က27ရာစုပင်လုံးညီလာခံကျင်းပတာကိုတိုင်းရင်းသားဘက်ကဗဝေမကြပါဘူး။27ရာစုပင်လုံးညီလာခံဟာစစ်တပ်ကို2008အခြေခံဥပဒေအတိုင်းဆက်လက်ထားဖို့အတည်ပြုတဲ့ညီလာခံဖြစ်တယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကသုံးသပ်တာကို Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်းဆိုတဲ့စာရန်းမှာဖော်ပြပါတယ်စစ်တပ်ရဲ့ထောက်ခံမှုရရှိရေးကိုသာဒေါ်အောင်ဆန်းစုကြည်ကစိတ်ဝင်စားတယ်လို့စာရန်းမှာဖော်ပြထားပါတယ်ကောင်းမွန်တဲ့ NLD ရဲ့ရည်မှန်းချက်ကိုထောက်ခံပေမဲ့အာဏာရှင်ဆန်းဆန်းလုတ်ကင်တာတွေကိုတိုင်းရင်းသားတွေကစိတ်ပြက်ကြပါတယ်အဖွဲ့အစည်းတွေမှာကျင့်သုံးလေးရှိတဲ့စင်ကဲတာဝန်ယူမှု NLD မှာအလွန်အားနည်းနေတယ်လို့သုံးသပ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအနေနဲ့နိုင်ငံရေးလောကထဲကိုဝင်လာတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီအချိန်အဝါနဲ့ရွေးကောက်ပွဲတိုင်းမှာ နိုင်ခဲ့ပါတယ်။သူ့ကိုဆက်ခံမဲ့လူလည်းမရှိပါဘူး။အခြားနိုင်ငံရဲ့အင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးလို့2021ဇွန်လ1ရက်နေ့ထုတ်နီကေးအရှာစာဆောင်မှာတောရုတခါဟာရှိကသုံးသပ်ထားပါတယ်။ဆက်အာနာတိမ်ပွဲကိုအာနာရှင်နှစ်ဦးထိတ်တိုက်တွေ့တဲ့သဘောမျိုးနဲ့သုံးသပ်ထားတာဖြစ်ပါတယ်။ဒုလရေးရကလေးကဗိုလ်ချုပ်အောင်ဆန်းကိုနိုင်ငံရေးလောကမှာလူတစ်မျိုးမလူတစ်မျိုးသုံးလာကြတာသမီးအောင်ဆန်းစုကြည်လက်ထက်အထိပါပဲ။ဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းကိုယုံကြည်သလိုသမီးကိုယုံကြည်ကြတာတော့မဟုတ်ပါဘူး။ရခိုင်ပြည်နယ်မှာရခိုင်ပါတီတွေမဲနိုင်ပေမဲ့ NLD အစိုးရဟာ2008အခြေခံဥပဒေအတိုင်း NLD ပါတီဝင်ကိုသာပြည်နယ်ဝင်ကြီးခန့်ခဲ့တဲ့အတွက်ရခိုင်တိုင်းရင်းသားနဲ့ NLD အကြားမှာဆက်ဆံရေးတင်းမာခဲ့ပါလေ။ဗိုလ်ချုပ်အောင်ဆန်းကိုယ်ဝေးရေးဟာ NLD ပါတီရဲ့တိုင်းရင်းသားစီးပွားရေးလို့ဖြစ်တာပါလေ။မော်လမြိုင်ချောင်းဆောင်ဆက်တွေတဲ့မြေကူးတရားကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတဲ့အတွက်ဒေသခံတွေကန့်ကွက်ဆန္ဒပြကြပါလေ။တရင်ဒီပြည်နယ်လိုက်ကုံမြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေတရားစွဲခံရပါလေ။ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာလည်းဗိုလ်ချုပ်ကျေးရုပ်စိုက်ထူတာတွေကိုကန့်ကွက်ဆန္ဒပြကြပါလေ။ဗမာအစိုးရကြီးစိုးတာကိုမကျေနပ်လို့ဗိုလ်ချုပ်ကျေးရုပ်ကန့်ကွက်ပွဲတွေတုတ်ကြတာဖြစ်ပါလေ။ဆေအနာသိမ့်မှုတာမဖြစ်ပွားခဲ့ရင် NLD ဟာတပါတီအာဏာရှင်စနစ်ပုံစံမျိုးနဲ့ဆက်လက်ကြီးစိုးမယ်အရာအလာရှိပါတယ်။တိုင်းအနာလက်နက်ကင်တော်လာရေးကိုအထင်သေးခဲ့တဲ့အစဉ်အတာလည်းရှိခဲ့ကြောင်းသူတေသည်အေချမ်းစုက2020မေလ13ရက်နေ့တို့အယဝရီစာဆောင်မှာရေးထားပါတယ်စစ်တပ်ရဲ့ဖိနှိပ်မှုနဲ့အကြမ်းဖက်မှုကြောင့်မလွဲမရှောင်သာခုခံတွန်လှန်ရတဲ့ကိစ္စကို NLD အမြင်မှားခဲ့တာကိုပြန်လည်တင့်မှတ်ဖို့လိုတယ်လို့ဆိုပါတယ်တိုင်းရင်းသားအရေးဆိုင်ရာ NLD ရဲ့မဟာအမားတွေကိုဖြည့်ရှင်းတဲ့နည်းနယ်လေးယုံကြည်မှုကိုတည်ဆောက်နိုင်ပါတယ်ဗိုလ်ချုပ်အောင်ဆန်းရဲ့အတူကြာဆုံးသွားကြသူတွေဟာဝါရည်နိုင်ငံရေးသမားပညာရက်တွေဖြစ်ပါတယ်ဒါပေမဲ့စူပေါင်းကောင်းဆောင်မှုကင်းမဲ့နေတာဟာ NLD ရဲ့အားနည်းချက်ဖြစ်ပါတယ်ဒါကို NUG အစိုးရကလည်းသဘောပေါက်ပုံရပါတယ်လူတူဦးတယောက်ရဲ့ဩဇာတိတ်ကမနဲ့တိုင်းရင်းသားတို့ရဲ့ယုံကြည်မှုကိုမရယူနိုင်ကြောင်းမျက်မှောက်ခေတ်သမိုင်းကပြသနေပါတယ်ဒါကြောင့်တော်လှန်ရေးတိုက်ပွဲဆင်နွှဲရင်တိုင်းရင်းသားတွေယုံကြည်တဲ့ခေါင်းဆောင်မှုပုံစံမျိုးကိုမနည်းအမြန်ပေါ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးအောင်ခင်သုံးသပ်သွားတာပါ။အခုတော့ကျမရေးကဏ္ဍအလှည့်ကျပါပြီ။ဒီတစ်ပတ်မှာသွေးလွန်တုတ်ကွေးကာဝေးရေးအကြောင်းပြောထားပါတယ်။မြန်မာနိုင်ငံနဲ့မိုးရင်းမှာပိုးဖြစ်လေရှိပြီးအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးရောဂါဆက်မဖြစ်အောင်ခြင်ပေါက်ဖွားမှုနှိမ်နင်းရေးအဓိကကြရတယ်လို့ကျမရေးပညာရှင်တွေကအကြံပြုနေပါတယ်။ဘာကြောင့်ပါလဲ။ဒီချင်ပိုးလောက်လန်းပေါက်ဖွားမှုကိုဘလို့နှိမ်နှင်းနိုင်ပါလဲဒီအကြောင်းကလေးထုကုနဲ့စစ်တက္ကသိုလ်တက်ကလေးကျမပညာထဏငိမ့်စားထဏမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးထားပါခင်ဗျာ
ဟုတ်ကဲ့ကလေးထုကုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးကအခုမိုးရွာသီမှာပြန်ပိုဖြစ်လာပြီးတော့ဒီပြင်းထန်တာအသက်အရွယ်ရှိတဲ့အဆင့်တချို့လဲရှိခဲ့တဲ့နေရာမှာပြီးခဲ့တဲ့လတွေဇွန်လကုန်ပိုင်းနဲ့ဇူလိုင်လဆန်းပိုင်းတို့ကပေါ့ဆရာနော်ဒီအသက်အရွယ်ဆုံးရှုံးနိုင်တဲ့ပြင်းပြင်းထန်ထန်အဆင့်ကိုမရောက်ရအောင်ကာကွယ်ရေးကိုအဓိကပြောခဲ့ပြီးမှအခုတစ်ခေါက်တော့ဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီသွေးလွန်တုတ်ကွေးကဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ပေါ့နော်အဲ့မဲ့ဒီဗိုင်းရပ်စ်ကလူတစ်ယောက်ကတစ်ယောက်ကိုကူတာမဟုတ်ဘူး။ဥပမာသူဒီလိုမကူဘူးပေါ့နော်။တုတ်ခွေးဗိုင်းရပ်စ်ကိုတစ်ယောက်တစ်ယောက်လမ်းကြီးချောင်းဆုပ်ရနဲ့ကူတာမဟုတ်။ဂျာထဲမှာသေဆောင်တဲ့ဗက်တာလို့ခေါ်တဲ့ခြင်ရှိပါတယ်။ခြင်ကြားခေါ်ခြင်ပုံပေါ့နော်။ကျွန်တော်တို့ဆေးပညာခေါ်မှာတော့ Aedes ပေါ့နော်။ Aedes aegypti လို့ Aedes albopictus လို့ရှိပါ။အဲ့ခြင်ကြားခေါ်ခြင်ပုံပေါ့။ဒါကဒီနေ့လည်းအချိန်မှကြိုက်တယ်။ရေကြီးရသမှာပေါက်တဲ့ခြင်ပါ။အဲ့တော့ခြင်ရတစ်ခြင်ကူးဆက်တဲ့ကြောင့်ယောဂတယောက်ကတယောက်ကိုကူးဆက်တဲ့ခါမှာဒီဗိုင်းရပ်စ်ကခြင်ထဲမှာပါသွားတယ်ခြင်ဟာနောက်တယောက်ကိုကိုက်တဲ့ခါမှာကူးဆက်တယ်အဲ့ဒါကြောင့်ခြင်ကိုက်ခြင်ကြောင့်ကူးဆက်တဲ့ယောဂဖြစ်ပါတယ်ဒါအောင်ခြင်ကိုက်မခံဘူး ချိန်မပေါက်ပွားအောင်နေနေမှုတွေအရင်ရေးကြည့်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီချိန်ကိုက်မခံရဖို့နဲ့ချိန်ပေါက်ပွားမှုကိုနှိမ့်နှင်းဖို့အတွက်ပေါ့နော်အဲ့ဒီမှာဆရာကြီးဒီချိန်ပေါက်ပွားမှုကနေအဓိကအစပြောပြလို့ရမလား
အဲချိန်ရတော့တက်တာရှိမှရှိပေါ့နော်ကျွန်တော်မှတ်မိလောက်ကတော့နှစ်ပတ်လောက်ပဲရှိတယ်အဲ့တော့ချင်းကိုဒီအတော့ချင်းကိုလို့ခေါ်တဲ့ချင်းကိုသွားပြီးတော့မနေနေလဲချင်းရသေးမှာပဲအမေပြဿနာပါလေဆိုချင်းဥယေတိုးတိုးလာတာပေါ့နော်ချင်းလေးပေါက်ပွားပေါက်ပွားလာတာဒါစိနိုင်လို့ရှင်တော့ဒီယောဂရဲ့ပြန်ပွားမှုကိုထိန်းသိမ်းနိုင်တော့ဗျာအဲ့တော့ချင်းက6လောက်လမ်းနေပေါက်ပွားတယ်အဲ့တော့ကျွန်တော်တို့အဓိကအာယုံစိုက်ပြီးလောက်ရတာဒီ6လောက်လမ်းနေနေရပါပဲ6လောက်လမ်းကောင်းနေနိုင်နေဆိုရင်ချင်းမပေါက်ဘူးပေါ့အဲ့ဒါဆိုလို့ရှိရင်ချင်း population နည်းသွားတာနဲ့မြအကြိုက်ခံရတဲ့ risk ကလည်းနည်းသွားမယ်တွဲလင်းတကွေးဖြစ်တာလည်းနည်းသွားတယ်ဒါကြောင့်ဒီတွဲလင်းတကွေးကာဝေးရေးမှာအဓိကတော့ဒီပိုးလောက်လမ်းနှိမ့်နေရပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအဓိကကျတဲ့ပိုးလောက်လမ်းနှိမ့်နေရကိုဘယ်လိုလုပ်တင်တာကိုအသေးစိတ်ဆက်ရှင်းပြပေးပါလားဆရာကြီး
အဲ့တော့ပိုးလောက်လမ်းနှိမ့်နေရလဲကျွန်တော်တို့အများအားပြောနေကြဖုံးသွင်းခတ်စစ်လောင်းထောင်လဲဖွင့်မြုပ်ချင်းမှုတ်ပေါ့နော်အဲ့တော့ဖုံးတန်ခတ်စစ်တော့ဖုံးစရာဒီချင်းရဲ့တဘောကလည်းသူကရေပုတ်ရေသိုးထဲမှာပေါက်တဲ့ချင်းမဟုတ်ဘူးသူကရေကြီးရေသားမှာပေါက်တာအဲ့တော့မိုးရွာပြီးတင်နေတဲ့ရေကြီးတို့အိမ်ထဲမှာရှိတဲ့ရေလောင်ကန်ထဲမှာတို့စီထဲမှာတို့ဆရာညောင်ရေဦးထဲမှာတို့နော်အဲနတ်တင်တဲ့ဆင်ပေါ်မှာရှိတဲ့ရေတို့တော့အဲ့လိုမျိုးကနေပေါက်တာဆိုတော့အဲ့နေရာတွေမှာဒီပိုးလောက်လမ်းနေနေရေလို့ဖို့အရေးကြီးပါတယ်ခုံးဆိုတော့ဒီရေစီးတွေရေကန်တွေဖုံးထားဖို့ကောင်းတဲ့ချင်းမွေအောင်ပေါ့နော်ตัวสราก็ไม่จาคณะตัวแลลุเลยแหละเนาะขวดนี้ดิโอ้ดิสุคณะน่ะตัวแลไปอ่ะคัดสราก็ดิโป๊หลอกแลนี่โหมาเยซีมาชื่อเลยเยโอมาชื่อสุคัดทุบป่ะเยซีน่ะคัดทุบคัดทุบเสร็จแล้วอยู่สุดาโป๊หลอกก็แทบไม่ปอกดอกป่ะสิสราก็ไข่จะเลยเยช้าเลยป่ะเนาะเยโอไม่ตรงเป็ดไหนอูดาสรุปว่าตะเนียตะเนียโหตะบงอ่ะตะบงโหเยซีน่ะขันไล่รู้สิโป๊หลอกแลนี่จังเยอะป่ะเนาะโ
อเคเสียอ่ะอธิกะที่ဖုံးသွင်းခက်စစ်ပြီးတော့နောက်လောင်းထောင်လဲဖွဲ့ကိုဆက်ပြီးတော့ရှင်းပြပါပါလားဆရာကြီ
းလောင်းဆိုတာတော့ကြော်ရင်တို့သပွဲတို့အောက်ခံခွက်ကလေးတွေအဲပွဲစိတ်မတက်အောင်လှုပ်တဲ့ခွက်လေးတွေမှာအင်ဂျင်ဝိုင်းဟောင်းလောင်းထားတာပြုံးပေါ့နော်ဒါလို့ဆိုရင်ဒီခြင်မပေါက်နိုင်ပေါ့နော်အဲလောင်းထောင်ဆိုတာတော့ခြင်ကနေလယ်မှာကိုက်ပါတယ်ဒါကြောင့်နေလယ်မှာဟိုကလေးတွေအိတ်တယ်ဆိုလို့ရှိရင်ခြင်တော်ထောင်အိတ်ပေါ့ညပဲဖြစ်ဖြစ်နေဖြစ်ဖြစ်ခြင်တော်ထောင်အိတ်တာတော့ကောင်းဆုံးပေါ့နော်လေဆိုတာတော့ဒီဘုရားညောင်ရေဦးပေါ့နော်အဲကျွန်တော်အိမ်မှာကို၂ရက်၃ရက်လောက်ကျွန်တော်မလဲဖြစ်တာခြေကပေါက်နေတာကျွန်တော်တွေ့တယ်အဲနေတိုင်းကြီးပါတော့ဒီလဲပြင်းအထဲရေရေဦးကလည်းပုတ်ပြီးတော့ဆေးရမလို့ညောင်ရေဦးထဲမှာပုတ်တိုက်ပြီးတော့ဆေးပေးပါခွင့်ဆိုတာတော့နေ့လေအချိန်မှာခြင်ရတော့ဒီမှောင်မဲ့တဲ့နေရာမှာခိုးတော့အဲတော့ပြင်းပေါက်တွေပါလေဖွင့်လေးရောက်ရောက်ဖွင့်ထားမယ်နော
်ဟုတ်ကဲ့ဆရာအဲတော့ဒီလောင်းထောင်လဲဖွင့်ပြီးတဲ့ခါကျတော့ဒီနောက်ဆုံးကာကွယ်လုပ်တင်တဲ့မြှုပ်ရှင်းမှုကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ။အ
ဲမြှုပ်ဆိုတာကတော့ရေတင်နိုင်တဲ့ဘက်ထရီတို့ကိုကြမ်းပဲတို့ဒါမျိုးတွေမြေကြီးထဲမှာမြှုပ်ပစ်တယ်လေလို့မဆိုဘူးရပြင်းကြည့်တင်တယ်ပေါ့။မြှုပ်ရှင်းဆိုတာတော့ဆုံတဲ့ပိတ်ပေါင်းတွေကိုရှင်းပေါ့ဗျာ။နော်။မှုပ်ဆိုတာကတော့ဆင်းမှုတာပေါ့နော်။လူတွေကဆင်းမှုတာကိုအဓိကလို့ထင်ကြတယ်။ဟောသွေးလွန်တကွေးလူနာတယောက်ရှိပြီဆိုရင်ဒီကျမ်းမိုင်ဝင်းကြီးတန်တာအိမ်မှာလည်းဆေးလာမှမှုပ်သေးဘူးပေါ့နော်။အဲ့လိုမျိုးထင်ကြတော့ပါဒီကတော့ဒီမှုတ်တာကအရင်ကြည့်တာမဟုတ်ပါဘူး။ဘာလို့ဆိုမှုတ်တာကတော့ဒီခြေရလဲဝေးဝေးမပြန်နိုင်ဘူး။သူကဂိုက်တရားဂိုက်နေရတဲ့ပုံကိုပြန်နိုင်တယ်။ခြေရလဲအစိုးစားမရှိတဲ့ချိန်မှာမဟုတ်ဘူးလေ။သူကတက်တန်းနှစ်ပတ်လောက်ပဲအများဆုံးရှိတာ။အဲ့ဒါကိုလဲလူတွေကလွဲမားနေတော့မမဟုတ်ရင်မကြိုက်သလိုဖြစ်နေပါတော့။မှုတ်လို့တော့လဲမားတယ်တော့မဟုတ်ဘူးသို့တော့အဓိကမဟုတ်ဘူးပေါ့နော်။အဲ့တော့အဝေးကြီးမှာခုံမကူးနိုင်ဘူးပေါ့နော်။များသောဖြင့်ကူးတာများတဲ့နေရာကကြောင်းနေပါကျောင်းမှာဆိုတော့ဟိုဘက်ရောက်ကကလေးကသွေးနဲ့တကွဲဖြစ်နေတယ်ကျောင်းလာတက်တယ်ကျောင်းမှာလည်းခြေရရှိရင်ဒီဘက်ရောက်ကကကလေးကဟိုဘက်ရောက်ကကကလေးကိုခြေရစိုက်ပြီးကူးသွားနိုင်နော်အဲ့တော့ကျောင်းမှာကာကွယ်ရေးစနစ်တွေလောက်တာပို့ပြီးတော့ရေးကြည့်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်ရေးအတွက်ထပ်ဖြည့်ပြောဖို့ရှိအောင်မလားဆရာကြီ
းကျွန်တော်ထပ်ထည့်ထားတော့ဗာလဲဆိုထက်စိန်ထိုးပေါ့ထက်ဆိုတာကဗာလဲဆိုအဘိတ်လို့ခေါ်တယ် ABAT အဘိတ်ခေါ်တယ်အဲ့ဒါကဒီ timber force လို့ခေါ်တော့ပေါ့ကျင်းပိုးလောက်လည်းမပေါပေါအောင်လုပ်တဲ့စီအဲ့ဒါရင်တော့ကုမ္ပဏီတွေကသုံးတာရှိပါတယ်ကျမကြီးဝင်းကြီးဌာနကလည်းလိုက်ပြီးထားမဲ့ဖြန့်ဖြူးတာရှိပါတော့အဲ့ဒါဟိုဒီရေစီတွေရေကန်တွေမှာထည့်ထားခြင်းအဖြစ်ပိုးလိုက်လာမပေါဘူးပေါ့နော်အဲ့ထည့် စိန်ဆိုတာတော့ဗာလဲဆိုတော့နှစ်ဖျားမှာတုံးတဲ့စေးစိန်ချင်တော်တို့စေးစိန်လိုက်လိုက်ကြတို့ဒီစေးစိန်ထားတဲ့လိုက်ကြတွေချင်တော်တွေမှာချင်သွားနားလိုက်ချင်ရသေးပါတယ်အဲ့ဒါတွေလည်းသုံးဝင်ပါတယ်နောက်ဆုံးထိုးဆိုတာတော့ဒီခုနောက်ပိုင်းမှာတော့ဒီသွေးလွန်တကွေးကာဝယ်သေးစီလာပြီပေါ့နော်အဲ့ဒါကိုသွေးလွန်တကွေးကာဝယ်သေးထိုးတာကိုပြောတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့အခုစီစစ်တဲ့နောက်ဆုံးရသတင်းတွေကို bamis.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကဏ္ဍအလှည့်ကြပါပြီ။Fever Wine တော်သားတွေကတက်ဆက်ထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်ဇူလိုင်လတည်းနိုင်ငံတော်ဝန်ကအမျိုးသမီး63ယောက်တိတ်ဆုံးခဲ့တယ်လို့မြမအမျိုးသမီးတမက BW ကထုတ်ပြန်ပါတယ်ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်ဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်သတင်းလောက်တွေတင်မှာတော့ချင်းပြည်မင်းတပ်မျိုးနယ်ဒေကကျေးလက်ဒေသတွေမှာစစ်ဘေးရှောင်ကိုဝင်ပင်မိခင်တွေဟာကလေးအသေးမွေးဖွားမှုနှုန်းမြင့်တက်လာနေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အမျိုးသမီး63ယောက်သေဆုံးပြီး43ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်။သေဆုံးသွားတဲ့သူတွေထဲစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်33ယောက်အကြောင်းမဲ့တပ်ဖြတ်ခံရသူ10ယောက်လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်9ယောက်ဒရုန်း3တိုက်ခိုက်ခံရမှုထဲ4ယောက်တိုက်ပွဲထဲကြီးစံထိမှန်သူ4ယောက်မိရှုခံရတာကြောင့်2ယောက်နဲ့မဒိန်ကျင့်တပ်ခံရသူတယောက်ရှိတယ်လို့ဩဂုတ်လ6ရက်နေ့မှာထုတ်ပြန်ပါတယ်ထိမှန်တန်ရာရရှိသူ43ယောက်ရှိပြီးနိုင်ငံတော်မှထိခိုက်သေးဆုံးမှုအများဆုံးကတော့ရှမ်းပြည်နယ်ဒုတိယအများဆုံးကမန္တလေးတိုင်းနဲ့တတိယကတော့စကိုင်းတိုင်းဖြစ်တယ်လို့ BWU ကထုတ်ပြန်ထားပါတယ်
ကချင်ပြည်ရဲ့မြို့တော်မြစ်ကျနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိပြီလို့မြို့ခန့်တွေကပြောပါတယ်။နေတိုင်းနေပါမြစ်ကျနားမြို့မှာစစ်ကောင်စီတပ်ရဲ့လေရင်တွေပြန်ဝဲနေတဲ့အပြင်မြစ်ကျနားမြစ်ဆုံသွားလမ်းမကြီးမှာလည်းစစ်တပ်ဘက်ကစစ်ကားတွေဖြတ်တန်းသွားလာတာမျိုးတွေရှိနေတယ်လို့မြို့ခန့်တွေကပြောပါတယ်။အင်တာနက်လိုင်းကတော့ဩဂုတ်လရှိရင်နေ့အထိမရသေးသလိုဖုန်းလိုင်းတွေကလည်းစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာရုံးအနီးဝန်းကျင်နေရာတွေမှာပဲရတယ်လို့ဆိုပါတယ်မြို့ခန့်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
လရှုအခြေဆိုင်အရှိမောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တပ်ဖွဲ့ MNDAA ကသိမ်းပိုက်ပြီးနောက်ရှမ်းမြောက်ဒေသထဲကမြို့နယ်တချို့ကိုစစ်တပ်ကလေယာဉ်နဲ့နေတိုင်းနေပါပုံကျဲနေလို့အယက်သားတေဆုံးမှုနှုံမြင့်တက်လာနေပါတယ်။ဩဂုတ်လ9ရက်နေ့ကကုတ်ခိုင်မြို့မှာဈေးကိုလေကြောင်းကနေပုံကျဲခဲ့လို့အယက်သား6ယောက်တေဆုံး10ယောက်ဒဏ်ရာရရှိပြီးဈေးဆိုင်ခန်းပေါင်း400ကျော်မိလောင်ပျက်စီးခဲ့ပါတယ်။ဒါ့အပြင်ဩဂုတ်လ9ရက်နေ့ကလည်းကုတ်ခိုင်မြို့ကိုပေါင်900ပုံသုံးပြီးလေယာဉ်နဲ့ပုံထွက်ခဲ့ပါသေးတယ်။ဩဂုတ်လ6ရက်နေ့ကတော့တီပေါမြို့နယ်နောင်ကော်အုပ်စုထဲကိုစစ်တပ်ကလေကြောင်းနဲ့ပုံကျဲခဲ့လို့ရွာဘုံကြီးကျောင်းပြက်စီးပြီးတန်ဃာတော်တပားနဲ့အယက်သားတယောက်တေဆုံးပြီးတော့တခြားတန်ဃာတော်တပားလည်းဒဏ်ရာရရှိခဲ့ပါတယ်။မြို့ရွာတွေထဲအပြင်စာတင်ကျောင်းနဲ့ဆေးရုံတွေကိုပိတ်မှတ်ထားပြီးစစ်တပ်ကလေကြောင်းကနေပုံကျဲနေတာကိုတားဆီးပေးဖို့တရုတ်နဲ့နိုင်ငံတကာကိုညီနောင်မဟာမိတ်၃ဖွဲ့ကဩဂတ်လ6ရက်နေ့ကတောင်းဆိုထားပါတယ်။
ကရနီပြည်မှာစစ်ကောင်စီတပ်ကလေချောင်းကနေဘုံကျဲတိုက်ခိုက်မှုကို9လအတွင်းအကြိမ်900လောက်ပြုတ်လုခဲ့တယ်လို့ကရနီပြည်တပ်မတော် KA စစ်ရေးချုပ်ဘူမှုကြီးဘုံနိုင်ကပြောပါတယ်ဒီတိုက်ခိုက်မှုတွေဟာ2024ခုနှစ်ဇန်နဝါရီလ1ရက်ကနေဇူလိုင်လကုန်အထိဖြစ်တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်စစ်ကောင်စီတပ်ဟာတိုက်ပွဲမှာအကြဆုံးများလာတဲ့အချိန်တိုင်းစစ်ရေးပြတ်မှတ်အရက်သားပြတ်မှတ်မခွဲပဲလေချောင်းသုံးဘုံကျဲတိုက်ခိုက်မှုတွေကိုပူပြီးလုပ်ခဲ့တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်ကရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီIEC ရဲ့စည်ရင်အရာဇန်နဝါရီလကနေဇွန်လအထိ6လအတွင်းစစ်တပ်ရဲ့လေကြောင်းဘုံကျဲမှုကြောင့်အရက်သားကလေးငယ်9ယောက်အပြင်ပြည်သူ9ယောက်တေဆုံးခဲ့တယ်လို့သိရပါတယ်
ဇိုမီဒီမိုကရေစီအဖွဲ့ချုပ်ဆက်စီတီကနိုင်ငံရေးပါတီအဖြစ်ဆက်လက်ရည်တည်ဖို့ပါတီမတ်ပုံတင်လျှောက်ထားတာကိုစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညှင်းပယ်လိုက်ပါတယ်။နိုင်ငံရေးပါတီများမတ်ပုံတင်ခြင်းဥပဒေပုံမှား6မှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့မညီညွတ်လို့ဆိုပြီးဆက်စီတီပါတီရဲ့မတ်ပုံတင်လျှောက်ထားချက်ကိုညှင်းပယ်လိုက်တယ်လို့ဩဂုတ်လ5ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ဆက်စီတီပါတီဟာချင်းနိုင်ငံရေးပါတီတွေထဲမှာပထမဦးဆုံးမတ်ပုံတင်ပြန်လျှောက်ထားတဲ့နိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်
မွန်ပြည်နယ်ရေးတံဖြူစရက်အမှတ်၈ပြည်ထောင်စုလမ်းမကြီးပေါ်မှာညနေ6နာရီကနေမနေ့6နာရီအတွင်းဘယ်ရင်မှဖြတ်တန်းတာမျိုးမလုပ်ကြဘူးဩဂုတ်လ5ရက်နေ့မှာမွန်လမြိုင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ကထုတ်ပြန်ပြီးတားမြစ်လိုက်ပါတယ်ကြီးညာချက်ထုတ်ပြန်တဲ့အချိန်ကစပြီးဖြတ်တန်းသွားလာတဲ့ဘယ်မော်တော်ယာဉ်ကိုမဆိုပစ်ခတ်မယ်လို့လည်းမြို့သားရင်ခွေအစိုးရကာကွယ်ရေးဝန်ကြီးဌာနမွန်ပြည်နယ်မွန်လမြိုင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ဒုတာဝန်ခံကလက်မှတ်ထိုးပြီးထုတ်ပြန်တာဖြစ်ပါတယ်အရေးပေါ်လူနာကျင်ရင်တွေကိုတော့ချွန်ချက်အနေနဲ့ဖြတ်တန်းခွင့်ပြုတဲ့နေရာမှာ80ကီလိုမီတာအထက်ပိုမမောင်းဖို့မှန်ပရင်းချပြီးမောင်းဖို့ရင်ကိုယ်တွေထဲမီးဖွင့်မောင်းဖို့နဲ့အုပ်အော်အတန်ဖွင့်ပြီးမောင်းနှင်ကြဖို့စည်းကမ်းချက်တွေသတ်မှတ်ပေးထားပါတယ
်အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပြီးတော့မှာပါချင်းပြည်နယ်တောင်ပိုင်းမင်းတမျိုးနယ်ထဲကကြီးလက်ဒေသတွေမှာစစ်ဘေးရှောင်ကိုဝင်တဲ့မိခင်တွေကလေးအသေးမွေးဖွားမှုနှုံမြင့်တက်နေပြီးလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်နေတယ်လို့စစ်ဘေးရှောင်အရေးကူညီပေးနေသူတွေကပြောကြပါတယ်ကိုရောဘက်ကစူးစီးထားပါတယ်
မင်းတပ်မျိုးနဲ့တိုက်နယ်အမှတ်3ဘက်မှာပြီးခဲ့တဲ့တလအတွင်းကလေးအသေးမွေးဖွားမှု9ရောက်အထိရှိခဲ့တယ်လို့မင်းတပ်မျိုးနဲ့စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ခံကိုလောရင်ကပြောပါတယ်
ပေါ်ရင်လာတော့ကကျွန်တော်တလာထဲမှာတင်9ရောင်းလောက်ရှိရတော့ကလေးလေးတွေအဲ့တော့ဝန်ကြီးစာတွေတီးတာတယောက်ခဏောက်ပြင်းရင်ရောက်လာတယ်ပြင်းတယ်ရောက်လာတယ်ပြင်းတယ်အဲ့ဒါပြီးတော့မှကျွန်တော်အမူရောခဏသွားတာပေါ့နော်အဲ့ဒါအမူရောမှလည်းအခုဆောင်လေးဦးရှိတယ်ဝေးခံပြီးပေါ့နော်အဲ့ဒီတည်းကအလေးဦးလုံးဝင်တော့တယောက်ကတီးသွားတယ်တယောက်ပဲရှင်းတယ်အဲ့လိုမျိုးညာတော့တမိုင်ဝန်ဆောင်ဟိုကချက်ပုံတော့မှဟိုရရှိခြင်းနဲ့
ကိုဝင်တဲ့မိခင်တွေဟာဂျမားကြီးစောင့်ရှောက်မှုလုံလောက်စွာမရတာအာဟာရချို့တဲ့တာဂျမားကြီးဆိုင်ရာဗဟုသုတအားနည်းတာဖြင့်စိုးရိမ်ကြောက်လန့်မှုတွေကြောင့်ကလေးအသေးမွေးဖွားမှုနှုန်းမြင့်တက်လာရတာလို့ယူဆကြောင်းကိုလောရင်ကဆက်ပြောပါတယ်
ကတော့တအားတော့တောက်ကြတယ်လေနော်ဒီကခဏခဏဝဲတာဒီတိုင်းဒါတိုင်းအပတိုင်းပါပေါ့နော်အပတိုင်းပါကိုချတာအဲ့ဒါအာဟာရမပြီးွားတာညောပေါ့နော်ဒီအသိပညာမရှိတာပေါ့ဒီကတို့ကိုယ်ဆောင်တာဆောင်တာကိုယ်တလည်းလားရှိနေတဲ့ဆင်းရဲမရှိဘူးအပိုင်နာလာပြီပေါ့နော်အဲ့ဒါမှတို့ကအပိုင်နာလာညာအဲ့တော့ဒီကံမရဲ့အသိပညာပြီးထိုးနေဟိုလိုအပ်တယ်
စစ်ကောင်စီတပ်ဖွဲ့ဟာမင်းတပ်မြို့နယ်ရဲ့ရွာတွေမှာရှိတဲ့ဈေးရုံဈေးပေးခန်းတွေကိုပိတ်မှတ်ထားပြီးလေရင်နဲ့တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေအရင်ကထက်ပိုမိုလှုပ်လာတာကြောင့်ကိုဝင်ဆောင်အမျိုးသမီးတွေဈေးရုံဈေးခန်းတွားရမှာကိုတော့စိုးရိမ်နေကြတယ်လို့ဈေးကူတမှုပေးနေတဲ့ CDM ဆရာဝန်တယောက်ကပြောပါတယ်
ကွာဒီလိုမျိုးနေနေကြောက်လာတယ်တောင်းရတော့ဆိုရယ်ပုံထမ်းမျိုးဖြစ်သွားတယ်ဗျာနောက်တစ်ခါတော့အခြေခံကူဆုံဆောင်းချောင်းကြီးကိုလက်ဆန်းပြီးအောင်အဲဒီလိုမျိုးချင်လို့ရရမလဲတော့ဒီလိုမျိုးပြရမလဲဆိုတော့အချင်းဆုံးကတော့အချင်းဆုံးကိုပြောပါတယ်
မင်းတပ်မြို့နယ်မှာစစ်ဘေးရှောင်တွေကို NGO အဖွဲ့အစည်းနှစ်ခု CDM ဆရာဝန်ဆရာမတွေနဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအောက်ရှိကျန်းမာရေးဌာနကကျန်းမာရေးဆောင်ရှောက်မှုကိုတတ်နိုင်သလောက်ပေးနေပြီမဲ့လဲလွမ်းချုံလုံလောက်မှုမရှိဘူးလို့ဆိုပါတယ်စစ်အာဏာသိမ်းမှု3နှစ်တာကာလတည်းမင်းတပ်မြို့နယ်တစ်ခုထဲမှာငွေကင်းစကလေးငယ်တည်ဆုံမှုအယောက်20ကျော်ရှိခဲ့တယ်လို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီရဲ့စည်ရင်းတွေအရသိရပါတယ်ခင်ဗျာ
ရှမ်းမြောက်ကလာရှိုးမြို့အခြေဆိုင်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခကိုကိုကန့်တပ်ဖွဲ့ MNDAA နဲ့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းယူနိုင်လိုက်ပြီးတဲ့နောက်မန်းလေးမြို့ဟာလုံခြုံရေးအရာစိုးရိမ်ရတဲ့အနေအထားမှာရှိနေပြီလို့တော်လိုင်းရေးအင်အားစုတချို့ကသုံးသပ်ပါတယ်။ဘာကြောင့်ဒီလိုမျိုးသုံးသပ်ရတာလဲ?ရှင်မင်းကတင်ဆက်ပေးပါမယ်ရှင်။
မ
န္တလေးမြို့ရဲ့လုံချုံရေးချီနေဟာလာရှိုးမြို့ခြေဆိုင်ရမခစစ်ဌာနချုပ်ကိုကိုခတပ်ဖွဲ့ MNDAA နဲ့ပူးပေါင်းဖွဲ့တွေကအပိတ်တသိမ်းယူလိုက်တဲ့နောက်မှာစိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့ဆိုကြပါတယ်။ဒီလိုနေထားမျိုးမှာမြမပြည်တောင်ပိုင်းကတော်လှန်ရေးတပ်ဖွဲ့တွေစုစည်းပြီးပြန်တော်လှန်ရင်တော့စစ်ကောင်စီအတွက်တောင်မဲချမ်းကနေရာတွေမှာလဲစိန်ခေါ်မှုတွေရှိလာနိုင်တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ပြောခွင့်ရနိုင်ငံကားကအခုလိုပြောပါတယ်
။မြောက်ပိုင်းဘက်မှာတော်လှန်ရေးမဟာမိတ်တပ်ပေါင်းစုတွေရဲ့ထိုးစစ်ဆင်မှုကြောင့်ဗမာနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့မန္တလေးမြို့ကိုတော်မှလုံခြုံရေးအရစိုးရိမ်တဲ့အခြေအနေရောက်လာတာကျွန်တော်တို့တွေ့ရတယ်။ဒီအခြေအနေမှာဒီတောင်ပိုင်းဘက်မှာလည်းတော်လှန်ရေးအဖွဲ့အစည်းတွေကစုစည်းပြီးတော့အချိန်နဲ့ပြန်လဲထိုးစစ်ဆင်မယ်ဆိုလို့ရှိရင်စစ်ကောင်စီတွေအတွက်အတော်လေးစိုးရိမ်ရတဲ့အခြေအနေကိုရောက်သွားနိုင်တယ်။
စစ်ကောင်စီဘက်ကအင်အားလုံးရင်းနဲ့အခုရက်ပိုင်းတွေမှာစစ်ကြောင်းတွေတိုးချက်လှုပ်ရှားနေတာဟာအမတ်ရှိပြည်တော်စုလာမကြီးရဲ့လုံခြုံရေးတာမကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပါအကာအကွယ်ပေးဖို့ဖြစ်တယ်လို့လည်းနိုင်ငံကဆက်ပြောပါတယ်
။သူတို့ရဲ့စီးပွားရေးအထူးသဖြင့်ရုရှားနဲ့သဘောတူညီထားတဲ့တဝယ်ရင်နဲ့စိတ်ကမ်းစီစီမံကိန်းရဲ့ပြီးလို့ရှိရင်အခုထိုင်းနဲ့မြန်မာသဘောတူညီထားတဲ့ရေလန်းကုန်သွယ်ရေးအဲ့ဒါပြင်ဒီဘာဝ gas pipeline ကိုလည်းစိုးရိမ်လာတဲ့အတွက်ကြောင့်ရေးတဝဲလမ်းမကြီးဒီမော်မြိုင်ကောတောင်းလမ်းမကြီးကိုလုံးဝလုံခြုံရေးတိုးမြှင့်ပေးဖို့ပေါ့နော်အခုလိုစစ်စီရေးတိုးမြှင့်လာတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျစစ်ကောင်စီကကုန်းလမ်းရောလေကြောင်းမှာပါစစ်အင်အားဖြစ်တင်းနေတယ်လို့မြမပြည်တောင်ပိုင်းနေတာစစ်ရေးစောက်ကြည့်လေးလာသူပြည်ချစ်ပါတီရဲဘော်ဟောင်းဦးဝင်းလှိုင်ကပြောပါတယ
်ညဝကနေပြီးတော့စစ်တဘော30လက်တရား80စစ်တရားအနည်းဆုံး900ကရသခါတွေကိုရောက်နေလို့တည်ကြတယ်။အများဖြစ်ပြီးလို့ရှိရင်တို့ကစစ်ဆေးတစ်ခုလုပ်ပြီးတော့တည်ရတယ်။ကရင်ပြည်နယ်ကိုလည်းတို့ကပြန်ပြီးတော့စစ်ဆေးလုပ်ပဲလေ
။ကရင်မျိုးသားစီယုံခင်ယူနေနဲ့တမဟာ3ခုပူပေါင်းပြီးစစ်တောင်းမြစ်တဝိုက်မှာတိုက်ခွက်တွေဖော်ဆောင်ဖို့လုပ်နေကြတာကိုတည်ရရှိထားတယ်လို့ဩဂတ်လ5ရက်နေ့ညနေပိုင်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့မိကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ချင်ရမှာပါ
မြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်တွေကြောင့်အမျိုးသမီး63ယောက်သေဆုံးခဲ့တယ်လို့မြမအမျိုးသမီးတမကပီဒဘလူးယူကထုတ်ပြန်ပါတယ်ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစီးရဲပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီကကတိုင်းနာသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA ကိုကိုသတင်းဒေတာကသတင်းထုတွေကိုလည်းပေးပို့နိုင်ပါတယ်များပေးပို့လို့ရဆိုတော့ bami@voanews.com ပေးပို့နိုင်ပါတယ်အခုတော့ကျွန်တော်တို့ရဲ့တောက်ကြမနေခင်အစီအစဉ်လေးပြီးဆုံးခံပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲဆူဆီအချင်းချုပ်တင်ပြပါမယ်ခင်ဗျာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအရှေ့ရဲ့အထူးကိုယ်စားလှယ် Mr. Teng Shi Chuan ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာဩဂတ်လ10ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ဒါဟာတရုတ်မြန်မာနယ်စပ်ဒေသတလောတိုက်ပွဲတွေမပြတ်ဖြစ်ပွားနေပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှိုးခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်အပါအဝင်တပ်စခန်းအများပြားကို MNDAA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်လိုက်တဲ့နောက်ပိုင်းတရုတ်အထူးကိုယ်စားလှယ်နဲ့ပထမဆုံးအကြိမ်ပြန်လည်တွေ့ဆုံတာဖြစ်ပါတယ်။ American သတင်းတပုတ်မှာတော့နိုဝင်ဘာ American သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေဖြစ်ဝင်ရောက်ရှင်ပြိုင်ကြမဲ့ Democratic Party ရဲ့ Kamala Harris နဲ့ Republican Party က Donald Trump တို့နှစ်ဦးဟာလာမယ့် September လထဲမှာစကားစစ်ထိုးပွဲ၃ချိန်ပြုလုပ်လိုရလို့သမ္မတဟောင်း Trump ကပြောလိုက်ပါတယ်။ September 4ရက်နေ့မှာ Fox သတင်းဌာန September 10ရက်နေ့မှာ NBC နဲ့နောက်ဆုံး September 25ရက်နေ့မှာ ABC သတင်းဌာနတွေမှာတွေ့ဆုံစကားစစ်ထိုးကြဖို့ဖြစ်ပါတယ်။ဒါပေမဲ့လည်း September 4ရက်နေ့ Fox သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲအတွက်တော့ဒုသမ္မတ Kamala Beck ကသဘောတူထားခြင်းမရှိသေးပါဘူးခင်ဗျာ။ရှိလေပိုင်းကသတင်းတပုတ်မှာတော့အီရန်နဲ့အီရန်ကထပ်ပတ်မှုပေးနေတဲ့အဖွဲ့တွေဘက်ကတိုက်ခိုက်လာနိုင်ခြေရှိတာကိုကူညီဖို့အတွက်အမေရိကန်စစ်လေယာဉ်တွေရှိလေပိုင်းဒေသကိုရောက်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာဒီကနေ့မနေ့အတွက်တဲ့ထိတ်တန်းသတင်းအကျဉ်းကတော့တော့လောက်ပါပဲခင်ဗျာကုမနက်ခင်းစီစဉ်ဖြစ်မြအောင်ဆောင်ရွက်ကြသူတွေထဲမှာထုတ်လွှင့်မှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်ဗျရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ် ကျွန်တော်ကတော့အစီအစဉ်မျိုးအဖြစ်ဆောင်ရွက်ခဲ့တဲ့ညဉ့်ညဉ့်ကြီးဖြစ်ပါတယ်ညဒီကနေ့မနေ့စီစဉ်တွေကို VOA website YouTube Facebook စာမျက်နှာတွေကတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ညVOA American အသံရဲ့တောက်ကြမနေ့ခင်အစီအစဉ်တွေကိုဒီမှာပဲဆုံးသက်ပြစီတော်တော်ရှင်တွေတကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပါလိမ့်ညာ